မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာလေးလကွယ်နေပါရှိလာပြီးဖြစ်ပေမဲ့အကြမ်းဖက်ဖမ်းဆီးမှုတွေကြားကပဲရန်ကုန်အပါအဝင်မြို့တော်များများမှာဒီကနေ့စစ်အာဏာသိမ်းမှုဆန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ဖမ်းဆီးမှုတွေများတာကြောင့်ဆန္ဒပြပွဲတွေရဲ့အနေငယ်ရပ်တန့်နေခဲ့တဲ့ရန်ကုန်မြို့ကန်တွေဒီကနေ့မှာတော့လမ်းမပေါ်ထွက်ပြီးလျှော့ရတဲ့ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့ကလူငယ်တွေစုပေါင်းပြီးသုံးတောင်56လမ်းနဲ့အနော်ရထားလမ်းမကြီးတွေပေါ်မှာကြောက်ကြတဲ့ပိတ်ပြုလုပ်ခဲ့ကြတဲ့အတန်တွေကိုကြားခဲ့ကြရတာပါဆန္ဒပြပွဲအတွင်းအတန်နဲ့အလံကြားတာနဲ့ဥပပေါင်းပါဝင်ပေးကြဖို့နဲ့သွေးမအေးသွားကြဖို့ကိုလည်းလူငယ်တွေကတောင်းဆိုခဲ့ကြပါတယ်အလားတူပဲဒီကနေ့ဇွန်လ23ရက်နေ့နေ့လယ်ပိုင်းကတောင်ကလာမြို့နယ်အတွင်းကလမ်းမကြီးတွေနဲ့ရက်ွက်တွေထဲမှာလူငယ်တွေစုဝေးပြီးစစ်အာဏာရှင်ဆန့်ကျင်ရေးလျှက်တဲ့ဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲတွေမှာဗဟန်းချင်းမြင့်နိုင်စတဲ့မြို့နယ်တွေကိုကိုးစားပြုတဲ့အလံတွေကိုလည်းလူငယ်တွေကကန်ဆောင်ခဲ့ကြပါတယ်။ဒါ့အပြင်တောင်တကုံမြို့နယ်ကျန်းစစ်သားလမ်းမပေါ်မှာလည်းဒီကနေ့ဂျန်စီးတွေဥဆောင်ပြီးလမ်းမပေါ်မှာဆရာနာရှင်ဆန့်ကျင်ရေးဆန္ဒနဲ့ရေးခဲ့ကြပါတယ်။ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တရင်းသာရေးတိုင်းတဝယ်မြို့မှာလည်းမိုးရွာနေတဲ့ကြားကပဲလူငယ်တွေဥဆောင်ပြီးဆန့်ကျင်တပိတ်ဆင်နွှဲခဲ့ကြပါတယ်။အားလုံးပဲတနင်္သာရီတိုင်းရေကြီးမြို့နယ်ကံပေါက်ဒေသကလူငယ်တွေဥဆောင်တဲ့ဆရာနာရှင်ဆန့်ကျင်ရေးတပိတ်စစ်တောင်းဟာကမ္ဘာလုံးဆိုင်ရာမျိုးဥတော်လိုင်းရေးနေ့ကိုကြိုဆိုတဲ့အနေနဲ့အင်းကြီးအချူတွေဝတ်ဆင်ပြီးဒီကနေ့ဇွန်လ23ရက်နေ့မှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။စကိုင်းတိုင်းခင်ဦးမြို့မှာတော့ဆိုင်ကယ်စီးလူနှုတ်ဦးကစီပင်ရုံးကိုဘုံးနဲ့ပြစ်ပေါက်သွားတဲ့အတွက်ရုံးအုံနိုင်ရန်ကွဲအပ်သွားတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူစီးရင်တော့မသိရသေးပါဘူး။စကိုင်းတိုင်းအတွင်းမှာပဲရွှေဘိုတာစီဘူးတလင်းရင်းမပင်စလင်းကြီးတပယ်ရင်စတဲ့မြို့နယ်တွေမှာလည်းဆရာနာရှင်ဆန့်ကျင်ရေးရွာပေါင်းစုံတပိတ်တွေငင်းကြမ်းရေးအထိမ်းအမှဂျုံငက်ပုံဆက်ကူရုပ်တပိတ်တွေအသီးသီးပြုလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့ဒီကနေ့ညနေပိုင်းကအာဏာသိမ်းစစ်ကောင်စီအဆုံးတိုက်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီစနစ်တည်ဆောက်ရေးတို့အတွက်တန်ခါတပိတ်စစ်တောင်းချီတက်ဆန္ဒပြခဲ့ပါတယ်။တချိန်ထဲမှာပဲမန္တလေးမြို့ကရပ်ကွက်တချို့မှာNUG CRPH နဲ့ပတ်သက်သူတွေကိုဖော်ထုတ်ဖမ်းဆီးဖို့ချင်းချောက်စာတွေလိုက်ကတ်ထားပါတယ်။မွန်ပြည်နယ်ပေါင်မြို့မှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ကြောက်ကြားတဲ့ပိတ်ဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။